ောင်းကြီးများ
အခုညဝနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီရေးစကားအရာမတည်ငြိမ်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်ဂျင်မြန်မာနိုင်ငံနဲ့စွာချင်းလူစုချင်းအနိကစစ်စစ်ဆက်မှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းပြည်နယ်လိုဖြစ်နိုင်တဲ့အနေအထားဟုတ်ပါလားဒီပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဗနံ AC ထိုင်းနေလို့ဖြစ်တဲ့အခြေအနေလို့ထင်ပါလားခင်ဗျာ
အထူးသဖြင့်ကကျွန်တော်တို့နေဆက်ကုံစွယ်ကြီးရည်ဝဲဆောက်မြောက်ရီလမ်းမကြီးရသွားတာပေါ့နော်ဆိုရင်းရနေလို့နေဆက်ကုံစွယ်ကြီးဆင်းလာတာမနည်းပါဘူးကျွန်တော်ခုကျွန်တော်တို့တွေ့ထားတဲ့သူတင်သက်ပတ်တန်းနေရဆိုရင်ကုံစွယ်ကြီးရဲ့တဝက်ဒီပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့မဖြစ်လို့ဆိုတဲ့ကကြတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့နမကြီးပေါ်မှာတခါတလေတိုက်ခိုးနေဖြစ်တယ်ကားတွေမီးရှို့ခါရတယ်ဒါမျိုးဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူရဲ့ဒီမြမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူတို့ရဲ့ရင်းရှင်ကြီးရဲ့ရက်ဆွေလည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လယ်ဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါလေးညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအထူးဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အခြေအနေရှိပါတယ်။နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးမတည်ငြိမ်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်။ကျတော့ကျွန်တော်တို့ကကျွန်တော်တို့ပြည်နဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကောင်လောက်ရှိပါတယ်။အဲ့ဒီအတွင်းမှာပဲထမ်းပြီးတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူ5000ကျော်လောက်ရှိတဲ့နေသားပြည်ရတဲ့စည်ရင်းနေရလေ။အခုချိန်ကြီးလည်းဝင်လာမစဲတစဲသေးပေါ့။ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းသိမြင်ရတဲ့နေရာရှိပါတယ်။နောက်တစ်ခါတလောကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆရတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်းတစ်ထောင်ကျော်လောက်လုပ်တဲ့ဒီမောင်ကူခိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်။အဲ့တော့ထိုင်းကပြောမှဆိုရင်တော့တော်တော်လေးဆိုးရိမ်မှုပေါ်နေနေတာလည်းရှိပါတယ်။
အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခဲ့ကြတာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်။နောက်ထိုင်းနဲ့မြန်မာဆိုတာလူလူချင်းချင်းကောရင်းကျေးမှုဘာသာရေးအရာကောတော်တော်လေးနှိစက်တဲ့အင်းကြီးနိုင်ငံတွေလည်းဖြစ်ကြတယ်။ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆိုးရွားယိုယွင်းနေတဲ့အချိန်မှာတည်မှုကင်းမဲ့ညဉ့်ညံ့မှုကင်းမဲ့နေတဲ့အချိန်မှာတရားလိုပြန်လည်တိဆောက်မယ့်အတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်ဆိုလည်းကောင်းတပ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသလောက်ဒီဟာကိုပူပြီးထိထိအောင်ရောက်ပါဝင်ဆောင်ရွက်ဖို့မဆင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်တဲ့လူကသူတို့မခံကြောက်လားခင်ဗျာမယူဆရဘူးလား
ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာကဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကဘယ်ရင်ဆစ်ဆိုးရကာလတွေမှာဟိုကျွန်တော်တို့ constructive engagement ပေါ့ထိုင်းဆိုးရရဲ့သဘောအပြည့်စုံပေါ်ဆောင်ရွက်ဆက်ဆံရေးထားမယ်ဒီမြန်မာစစ်စိုးရကိုနားချသွားမယ်ဆိုတဲ့အောင်မျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းဖြစ်ဆုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြည့်စုံပေါ်ဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ်ထိုင်းကသူ့ရဲ့ဘဝပြီးချိန်တွေကကျွန်တော်ထင်တဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးမှာဒီလိုအပြည့်စုံပေါ်ဆောင်ရွက်ဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်ကျွန်တော်အခုကျွန်တော်တို့အစီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ကတာပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နှိစအောင်လုပ်ပြီးနားချဖို့ဆိုတဲ့အမည်တွေဆိုတာကြီးဆွေးနွေးနေကြတယ်လို့ကြားပါတယ်ဆိုတော့အနေအထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြည့်စုံဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျာ
တော်တော်ကတလောတုန်းကလည်းပွန်ပီမိုကန်ဆာရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထုသံတမန်ဖြစ်ကားလိုက်တာတွေ့ရပါတယ်အဲ့ဒါကဘာယူရချက်လဲဘယ်လောက်များထူကြလာနိုင်လဲဆိုပြောပါဦးခင်ဗျာ
ယူရချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့ဟိုမဟာဗျူဟာဆက်မယူနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတဲ့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့စင်ကပ်ပုံကသူများနဲ့ဒီကမ္ဘာတူကိုဖိအားပေးနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့လားချမယ်ဆိုတဲ့သဘောမျိုးများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာလာကိုကြည့်ရပေါ့အဲ့လိုမပြောခင်မှာသူတို့ရဲ့ချင်းကပ်ကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တနိုင်ငံချင်းချင်းကပ်ကျင်လို့ဒါဘိုင်လက်ထရယ်လုပ်ကျင်လို့များဒီလိုခံရလားအာဆီယံနဲ့ဘာများကွဲလွဲနိုင်ကြလဲအာဆီယံတစ်ခုလုံးကချက်မှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်ကြလဲဆိုတာ
ဟုတ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည့်လေပြီးတော့ချမှတ်ထားတဲ့သဘောပေါ့နော် ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်ဆင်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောပြောလောက်ပါဆိုရဲအောက်ဆူလည်းရှိပါတယ်အထူးသဖြင့်ဗီယက်နမ်ကမ္ဘောဒီးယားအခုထိုင်းလိုလည်းပါတယ်ပေါ့နော်ဆိုတော့အဲ့တော့အရင်အချိန်ကဟိုဒီလိုမျိုးသဘောထားကွင်းပြင်ပဲလေနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်နေတဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့ခုနေသားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျူစီဘွားတော့ကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့မူဝါဒကတတိပုံတော့သွားမယ်လို့ထင်ပါတယ
်ခုကအဲ့ဒီမနက်ကနေပတ်သက်ပြီးတော့အာရှမှာလည်းပဲပွဲလွှဲနေကြတာပေါ့ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာပြီဆိုတော့အာရှယန်တွင်းရဲ့သဘောထားကြတော့ပွဲလွှဲမှုကပိုပြီးနှဆိုင်သွားမလားဆိုတော့အာရှယန်ရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောတယောက်မှုရှိနေတာပိုပြီးဖြူဖြည့်ဖြစ်နေတာဘယ်လိုတွေ့ပါလဲတော့ဟုတ်ကဲ့
ဟုတ်ဟိုတခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်တော့ခါမှဟိုတပတ်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ညောင်းအဲ့တော့ဒီမြန်မာပြည်ကြီးမှလုံးကြမယ်ဆိုတဲ့ခါကြတော့လေအခုလက်ရှိချိန်မှာတော့အဲ့ကြဒီ chairman ဖြစ်တဲ့ကမ္ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာကသူ့ဝက်ကျိုးတော့မယ့်အနေအထားဖြစ်ပါတယ်ဆိုတော့ဒီပြင်မှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှားအခုမှမပဲကိုကြောင်းပြရတော့မယ်နေသားပေါ့အဲ့တော့ကျွန်တော်ထင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ
်နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်သက်နာမည်လိုက်ချင်ပါတယ်အင်ဒိုနီးရှားလက်ကိုကြောင်းလာရင်ရောသဘောထားတစ်မျိုးကြောင်းသွားနိုင်ကြလားပို့ပြီးတော့များအဲ့ဒီမြန်မာနိုင်ငံကိုဖိအားပေးတဲ့ဘက်ကပို့ပြီးအလေးပါသွားနိုင်ကြလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘူနာရန်ဘူနာလက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေအဲ့မဲ့ကမ္ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့ဒူဝေတော့တော့အားမရဘူးပေါ့လေပြောစရာဝေဖန်စရာပို့ဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားတောင်းဆောင်မှုလက်ထက်ကိုရောက်သွားရင်ထမတော်အာရှန်ရဲ့သဘောထားပို့ပြီးတင်းမာနိုင်စရာရှိပါလားဒီ consensus နဲ့ဒီတိုင်းပဲတော့မှာလားအဲ့ဒါလည်းတစ်ချက်လောက်ကြည့်ပါဦး
ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကစင်ကြယ်အုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကမဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ်ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ကြီးမှာကမ္ဘောဒီးယားကဆိုပါဆိုခြေခံ100ချောက်ပါမယ်ဆိုရင်အချိန်ကြီးကမ္ဘောဒီးယားကခြေခံ30ချောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရာနေစပြီးတော့လျှောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကလျှောက်ခါတာတလားမှမရှိဘူးဆိုရင်သူတို့လက်ထက်ကို0ကနေစပြီးတော့လာမယ်နေသားကိုလည်းဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပါလာတဲ့နေသားတွေကျွန်တော်တွေ့ပါတယ
်အဲ့တော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တတိယနဲ့ PRP နိုင်တဲ့အခြေအနေရောက်လာနိုင်ဖွယ်ရှိပါသလားအဲ့တော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့ခုထိုင်းလို့ချင်းကပ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြည့်အစုံဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါနဲ့လည်းအပြည့်အစုံနဲ့သွားပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချို့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တစ်ခက်ပတ်ကလည်းကျွန်တော်တို့ဆန့်ရှင်ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့အထူးသဖြင့်ဒီအမေရိကန်ပါဝင်တဲ့နိုင်ငံတွေကဥဆောင်တာဆိုတော့ဒါနဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့နေတာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ကြတာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူပေါင်းဆောင်ရွက်မှုရှိဘူးဆိုရင်လည်းဒီဆန့်ရှင်ဖိအားပေးရတာကပြဿနာတော်တော်ရှိတယ်လို့ထင်တယ်။ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်။ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို special envoy ကိုခန့်လာကြတာရှိပါတယ်။ဆိုတော့ဥပမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်၊ဂျပန်ရှိတယ်၊ UN ကရှိတယ်၊အခုအာဆီယံကရှိတယ်၊နော်အမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ပေါ့ဆက်ကြည့်။ဆိုတော့အဲ့လိုမြန်မာပြည်ကြီးလှုပ်ဆောင်တဲ့ဒီအထူးသဖြင့်ကျွန်တော်ထင်တယ်ပူပေါင်းကြည့်နိုင်ပြီးတော့မှဟိုဇုံတရားကျူးဆိုင်မှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ
်အဲဒါနောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာလည်းပဲအာဆီယံရဲ့ဘူဘူပဲစီရင်တင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူငါးချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါဦးရှင်းတယ်ဆုံးပြင်းဆော
့ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီတိုင်းကတော့ဟိုရည်ရှိဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူငါးချက်ပေါ့ခုနသဘောတူကြတဲ့ဟာလည်းအကောင့်တွေပေါ်နိုင်တဲ့အနေအထားမရှိသေးပါဘူးဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နေရာတော့နေပါလေဒါပေမဲ့ ခုနပြောသလိုအထူးစံနေရပူပေါင်းဆောင်ရကြမယ်ပူပေါင်းဆောင်ရပြီးတော့မှဟိုတိကျချင်းကတ်ကြမယ်ဆိုတော့ဟိုအလုပ်ဖြစ်နိုင်ရအကြောင်းရှိတယ်လို့ထင်ပါတယ်ခင်ဗျ